မောင်နှောင်းတွေကဂျမ်းဘက်ဖြစ်စဉ်ကြောင့်နေရဆွန့်ခွာတော့ခဲ့ကြတဲ့မိသားစုဝင်တွေနဲ့ပထမဆုံးပြန်လာတဲ့ဆိုတဲ့အစ္စလမ်ဘာသာဝင်မိသားစုဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသားကမျိုးဝက်လေးမှာနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့ဒုက္ခလည်ရေးရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမိုဟာမက်အဘူခါလန်က AFP သတင်းဌာနကိုပြောပါတယ်။တဘောကတော့ဒီမိသားစုပြန်သွားတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားဝင်ပါဝင်ပတ်သက်တာမျိုးမရှိခဲ့ဘူးလို့ဆိုလိုတာပါပဲ။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအက်ဆာဒူဇမန်ခန်းကလည်းအမေရိကန်ကပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုမဆရသေးပါဘူးလို့ပြောပြီးမိသားစုတစုကြီးပြန်သွားတယ်ဆိုတာကတော့အတိအပြည့်ပြေးသွားတယ်လို့ဆောင်ချက်တခုမဟုတ်ဘူးလို့ AFP ကိုတင်းငင်းကြီးကပြောပါတယ်။ပြန်လည်ပို့ဆောင်ရေးလုပ်ငန်းဘယ်တော့စမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒီလူတွေကိုပြန်လည်ခတ်မယ်ဆိုတဲ့ယုံကြည်မျိုးရဖို့အခြေအနေတခုကိုသူတို့ဘက်ကမဖန်တီးနိုင်သေးပါဘူးလို့လည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ်။မြန်မာပြည်ထောင်စုဌာနရဲ့ Facebook ပေါ်ကတင်နေမှာတော့ပြန်လာတဲ့မိသားစုဝင်၅ဦးကိုလိုအပ်တာတွေစစ်ဆေးပြီးတဲ့နောက်တမန်ချက်နဲ့ညီတဲ့မိသားစုဝင်တွေကို National Verification ကပ်ပြားပြီးနေပြည်တော်လုပ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မိသားစုဝင်၅ဦးကဘယ်နှဦးကို ND ကပ်ပြားထုတ်ပေးခဲ့တယ်ဆိုတာကတော့အတိအကျပြောမထားပါဘူး။ကပ်ပြေးသွားတဲ့ဒုက္ခတွေကိုကိုယ်ဘောနဲ့ကိုယ်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိစွာနေရရင်ပြန်နိုင်ရေးအတွက်မြန်မာနိုင်ငံဘက်မှလုပ်ဆောင်ရရအများကြီးရှိသေးတယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒုက္ခတွေပြန်ပူရေးဆိုင်ရာလုပ်ငန်းမှုပေါင်းတခုကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အပြည့်အစုံလုပ်ဆောင်ပေးသွားပြီလို့ဒုက္ခတွေဆိုင်ရာကုလသမဂ္ဂအေဂျင်စီ UNICEF ကပြောထားပြီးမြန်မာနိုင်ငံရဲ့သဘောတူညီချက်ကြောင့်ညှိနှိုင်းနေတော့မယ်လို့တောက်တာနေကပြောပါတယ်။မြန်မာနိုင်ငံကချိန်နေပြီဟာဘေးရန်ကင်းပြီးကုန်သိက္ခာရှိစွာနဲ့ရေရှည်ခိုင်မာတဲ့နေရပ်ပြောင်းခြင်းမျိုးဖြစ်မဲ့အခြေအနေမရှိသေးဘူးလို့လည်း UNICEF ကပြောထားပါတယ်။